မြန်မာနိုင်ငံကနေထိုင်းနိုင်ငံကိုတရားဝင်သွားရောက်လုလုကြမဲ့ MOU လုတ်သားတွေအနေနဲ့ဩဂတ်စ်လ10ရက်ကစပြီးစစ်ကောင်စီတတ်မှတ်ထားတဲ့ဗန်တွေကနေဝင်ငွေရဲ့25ရာခိုင်နှုန်းကိုပြောင်းထားတဲ့အထောက်ထားတွေပြမှသာထိုင်းနိုင်ငံဘက်ကပြန်လည်သွားရောက်လုလုခွင့်ရမယ်လို့မြန်မာလုံထမဝန်ကြီးဌာနလက်အောက်ကလုံထမညွှန်ကြားရေးမှူးဦးစီးဌာနကဇူလိုင်လ30ရက်နေ့ကအသိပေးစာထုတ်ပြန်ပါတယ်။မတ်အေးမာကသတင်းပေးပို့ထားပါတယ်ညာ
။ထိုင်းနိုင်ငံမှာသွားရောက်လုလုကင်ကြမယ်သူတွေအနေနဲ့ဩဂုတ်လ10ရက်နေ့ကစပြီးအခြေခံလစာ3လစာခန့်မှန်းဘတ်ငွေ 24,000 ရဲ့25ရာခိုင်နှုန်းဖြစ်တဲ့ဘတ်6,000ကိုသတ်မှတ်ထားတဲ့ဘဏ်ကနေတရားဝင်လွှဲပြောင်းပေးပို့ထားကြောင်းအထောက်ထားတွေပြသမှသာဆက်လက်အလုပ်လုပ်ကံဝင်ရမယ်ဆိုပြီးလူသမားဝန်ကြီးဌာနရဲ့လူသမားညွှန်ကြားရေးဦးစီးဌာနကအသိပေးထုတ်ပြန်ခဲ့တာပါဒါကတော့တက်တန်းတိုးတဲ့အခါမှာတင်းကျပ်မှုတွေလုပ်ခဲ့တာဖြစ်ကြောင်းမြန်မာပြည်သားများရဲ့ပူးတွဲလှုံ့ဆော်မှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပြပါဗျာ
2024ဩဂုတ်လတရနေ့ကစပြီးတော့တိုင်းရောက်အမုံလုံသားတွေပေါ့အမုံလုံသားတွေဆိုတဲ့နေရာမှာ PJ စာအုပ်ကိုခြိုက်ထားတဲ့ PJ ပတ်စုကိုခြိုက်ထားတဲ့အမုံလုံသားတွေကသူရဲ့စာရေးစာတမ်းတက်တန်းတိုးတာလေနောက်မြန်မာနိုင်ငံနေပြီးတော့တရားဝင်ပြည်ပလုပ်ကအေဂျင်စီတွေဆီလို့တဲ့ MO လုပ်သားတွေတက်တန်းတိုးတဲ့ခါမှာနေ့ရက်ကင်တော့အခွန်ဆောင်ပြီးတော့ပြည်စာတစ်ခု25ရက်ကင်တော့အခွန်ဆောင်ပြီးတော့ပြည်စာတစ်ခုအဲ့ဒီပြည်စာတစ်ခုအဲ့ဒီပြည်စာနှမျိုးပြမှာ OWG ကပြထုတ
်ဒီလုပ်သားတွေဟာထိုင်းနိုင်ငံမှာအလုပ်ရှိပြီးသားလုပ်သားတွေဖြစ်ပြီး၄နှစ်ပြည့်လို့စာရွက်စာတမ်းနေတက်တန်းတိုးတဲ့ခါမှာ MOU ယူတန်းစနစ်နဲ့ညဝရီနဲ့ကော့တောင်းဘက်ကစင်တာတွေမှာနေချင်းပြီးသွားရောက်လှုပ်ဆောင်ရမှာဖြစ်ပါတယ်ဒီလိုဆာရွက်ဆာလန်းတွေတက်တန်းတိုးတဲ့အခါမှာငွေလွှဲထားကြောင်းတက်တည်တွေမပြဘူးဆိုရင်တော့ထိုင်းဘက်ကိုပြန်ပြီးဆေလွတ်ပေးတာတွေကိုမလုပ်ပေးတော့ဘူးလို့လည်းဆိုပါတယ
်ထိုင်းနိုင်ငံရောက်တဲ့အခါမှာဝင်ငွေခွင့်အနှဲ့ရခိုင်တို့ဆောင်ပါမယ်ဆိုတဲ့အကြောင်းရယ်မိသားစုကလွှတ်ဖို့က25ရာခိုင်နှုန်းပို့ပြအောင်ပို့ပါမယ်ဆိုတဲ့အကြောင်းခံဝင်ကတိတွေပါထိုးရပြီးတော့အဲ့ဒီ MO လုပ်သားတွေရဲ့ကိုယ်ရေးချက်လက်တွေကိုလည်းတောင်းထားတယ်သမ္မတထားတဲ့ရက်တွေမှာကိုကြီးဆက်လက်မပင်းရင်အဲ့ဒီအေဂျင်စီကိုပိတ်သိမ်းတဲ့အထိချုပ်သိမ်းတဲ့အထိအရေးယူမယ်လို့လည်းအသိပေးအကြောင်းကြားထားတယ်
။ထိုင်းကိုသွားရောက်လုလုကင်မဲ့အလုသမားအစ်စ်တွေအနေနဲ့လည်းအဲ့ဒီသမ္မတချက်တွေကိုလိုက်နာပါမယ်ဆိုတဲ့အကြောင်းတချို့အလုကင်ရှာဖွေအေဂျင်စီတွေကခံဝင်ကြိထိုးခိုင်းတာတွေလုပ်နေတယ်လို့လည်းဦးမိုးကျိုးကဆက်ပြောပြပါတယ်။အခုဆိုရင်ထိုင်းနိုင်ငံထဲမှာတရားဝင်အလုသမားနှစ်သန်း3သိန်းကျော်ရှိပြီးအခုလိုမျိုးတင်းကျပ်မှုတွေရှိလာတဲ့အတွက်တက်တမ်းမတိုးတော့ပဲတရားမဝင်အလုသမားတွေအဖြစ်ဆက်လက်နေထိုင်ကြမဲ့သူတွေလည်းရှိလာပါတယ်။ထိုင်းနိုင်ငံတဲကအလုသမားတွေကတော့ထိုင်းဆိုရဘက်ကထုတ်ပေးတဲ့ပန်းရောင်ကတ်လို့ခေါ်တဲ့အလုသမားလက်မှတ်နဲ့သာအလုလုခွင့်ပြုဖို့ကိုလည်းထိုင်းဆိုရကိုတောင်းဆိုထားပါတယ်ရှင်။